ရဝရမျိုးနယ်တချို့မှာမနေ့ညနဲ့ဒီနေ့ဆန္ဒပြပွဲတွေအတွင်းရဲနယ်စစ်တပ်ကအင်အားသုံးနှိမ်နင်းတာကြောင့်၃ယောက်ထပ်မံတည်ဆုံသွားခဲ့ပြီးတော့အတော်များများလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဒါပြင်ပြည်နယ်ဒဝဲမျိုးတွေမှာလည်းဆန္ဒပြတဲ့သူတွေယောက်တည်ဆုံခဲ့ပြီးတော့ဒဏ်ရာရတဲ့သူတွေနဲ့ဖမ်းခံရတဲ့သူတွေအတော်များများလည်းရှိခဲ့ပါတယ်။ဒီကြောင့်ပြည်စုံကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မှာမနေ့ညကမြို့နယ်တိုင်းမှာညသပိတ်ပြုလို့ဆန္ဒပြခဲ့ကြပါတယ်။ဒီလိုညသပိတ်ဆန္ဒပြတာတွေအပြီးမှာရနကိုင်တပ်ဖွဲ့တွေကရန်ကုန်မြို့ရဲ့နေရာတချို့မှာရက်ွက်တီဒဲကိုဝင်ရောက်ဖမ်းဆီးပစ်ခတ်တာတွေလုပ်ခဲ့ကြတဲ့အတွက်တေဆုံးသူတွေလည်းရှိခဲ့ပါတယ်။တာဂီတာမြင်တော်သားလမ်းမပေါ်မှာမနီးကညသပိတ်ပြုလုပ်ခဲ့တဲ့အတွက်ဆိုပြီးတော့လူငယ်၃ယောက်ကိုရဲကဖမ်းဆီးသွားတဲ့အတွက်ပြန်လွတ်ပေးဖို့တာဂီတာပြည်သူတွေကရဲစခန်းရှိမှာစုဝေးတောင်းဆိုခဲ့ကြပါတယ်။အင်တာနက်ပြတ်တောက်ချိန်မနက်တနာရီလောက်မှာရနကိုင်တပ်ဖွဲ့တွေကမန်ပြည်နှစ်လမ်းအတွင်းဝင်ရောက်ပြီးကြီးစစ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လူနှူးဥကောင်းကိုကြည်ထိမှန်ပြီးတော့တည်ဆုံသွားခဲ့ပါတယ်။တည်ဆုံသူကိုစီသူနဲ့ကိုအောင်အောင်ဇော်တို့ရဲ့ရုပ်အလောင်းကိုရဲစခန်းကိုလာအပ်ဖို့အမတ်တမျိုးမရဲစခန်းကဆက်သွယ်လာတာမျိုးရှိတဲ့အတွက်အလောင်းကိုလက်နက်ကင်တွေဘက်ကလာပြီးလူယူမှာကိုစိုးရိမ်တာကြောင့်ဒီကနေ့နေ့လယ်မှာပဲဇာဗနာပြုလို့ကြိုလိုက်တယ်လို့တည်ဆုံသူကိုအောင်အောင်ဇော်ရဲ့ရောက်ဖဖြစ်သူကပြောပါတယ်
။ပြောကြတာတော့နော်ဟိုတကယ်တော့မလာသေးဘူး။ဟိုအလောင်းကိုလည်းလာခေါ်မယ်လို့လည်းကြားတယ်၊လူမယ်လို့လည်းကြားတယ်ခင်ဗျ။ဟိုတော့အခုကျွန်တော်ကတော့အလုံးပြီးသွားပြီ။အဲ့တော့အလုံးပဲရက်မယ်သတင်းကြလို့ကျွန်တော်လည်းချက်ချင်းအရေးကြီးလုပ်လိုက်တာ။ကြိုလိုက်ပါဘူးခင်ဗျာ
။ဒီနေ့မှာတော့တာဂီတာမှာပုံမှန်ဆန္ဒပြပွဲတွေရှိနေပြီးတော့ရဲနဲ့စစ်တပ်ကအင်အားများပြချထားတာတွေရှိနေတယ်လို့လည်းမျက်မြင်တွေကပြောပါတယ်။လိုင်မျိုးနယ်မှာမင်းညားကလွတ်တော်ကိုယ်စားလှယ်တအုပ်ကိုဝင်ရောက်ဖမ်းဆီးခဲ့တဲ့အတွက်ရက်ွက်နေပြည်သူတွေကဝန်းရံတားဆီးတာတွေလုပ်ခဲ့တာကြောင့်လက်နက်ကင်တွေက45မိနစ်ဝန်းကျင်လောက်ကြာအောင်ဇက်တိုက်ပစ်ခတ်ဖြုတ်ခွဲမှုတွေလုပ်ခဲ့ပါတယ်။ဒီပြစ်ခတ်ချုပ်ခွဲမှုတွေမှာ၄ဦးထံရရှိခဲ့ပြီးတော့ဒီနေ့မနက်မှာပဲတဦးတည်ဆုံးပြီးနောက်တဦးကတော့လက်ရှိမှာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဒီချုပ်ခွဲခံရတဲ့အဖွဲ့ထဲမှာပါဝင်သူတဦးဖြစ်တဲ့ကိုထောင်ကအခုလို့ပြောပါတယ်
။တော်လိုင်းနဲ့ကျွန်တော်ဘက်က16ရက်ကွယ်ဆိုဟိုဘက်73ရက်ကွယ်ဘက်ကနေပြီးတော့ကျွန်တော်တို့ကိုကုညီဖို့ဆိုပြီးတော့ကင်းဆောင်နေတဲ့လူတွေအဖွဲ့လိုက်အခုကြားသွားတဲ့ညီလေးတွေအဖွဲ့တွေကတက်လာပြီးလာကူကြတယ်။အဲကူတဲ့အချိန်မှာသူတို့ပြန်ဆုတ်တဲ့အချိန်နဲ့လည်းကြုံလဲကြုံအိုက်စင်ကရနာအကျော်လေးရောက်တဲ့အချိန်မှာအဲ့ဒီလေးကြီးကဒီလိုရှေ့ကိုအတက်သူတို့ကဒီတားဝါနေကအဲ့ဒီစက်တနက်လိုမျိုးအဲ့ဒီတုံတုံတုံတုံတုံချောက်ချက်လာအဲ့လိုစိတ်ကြီးပြစ်ပလိုက်တာရှေ့က၃ရောက်လုံးထိရ၃ရောက်လုံးထိရ၃ရောက်လုံးထိရမှာအဲ့ဒီညီလေးကဟိုခေါင်းကိုထိအောင်နော်ပြစ်တာသူတို့ကတိတ်တိတ်ချောက်တဲ့ပြီးပြစ်တာအဲ့ဒီချိန်ပြီးတော့အဲ့ဒီလမ်းတည်တာဘာဖြစ်လို့လဲတော့ကျွန်တော်ကအဲ့ထားမှာအဲ့သူတို့အဲ့ထားမှာအပြစ်တင်ထားမှာကျွန်တော်ကရှိလို့
ဒီနေ့နေ့လယ်မှာတိုနေမြို့နယ်မှာလဲဆန္ဒပြတဲ့သူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအင်အားအလုံးရင်းနဲ့ဖြုတ်ခွဲခဲ့တဲ့အတွက်ဒဏ်ရာရသူအတော်များများရှိခဲ့တယ်လို့နှစ်ယောက်ကစိုးရိမ်ရတဲ့အခြေအနေရှိတယ်လို့တိုနေမြို့ကဒေသခံတဦးကပြောပါတယ
်။ဒီဒေသခံအခြေအနေကတော့ကျွန်တော်တို့ဒီရှေ့ဆန်းတော့ဖျားဝဲတင်လာမှာအထိုင်ကလေးနဲ့ကျွန်တော်တို့ခံတက်ဆောက်ထားတာလေ။အဲဒီခံတက်ဆောက်ထားတာကိုရန်ကုန်ဘက်ကနေပြီးတော့ဟိုစစ်ကား73ခုရယ်တုန်တေးဘောင်းတော်ကအမြောက်တက်ကစစ်ကား2ခုရယ်စုစုပေါင်းစစ်ကား55ခုနဲ့ဆက်လာပြီးတော့မျိုးပြန်ပကနေပြီးတော့ပဖွဲ့ရပြတ်တယ်။နောက်ဟိုမျိုးထဲမှာအခြေဆိုင်နေတဲ့ရဲရင်နဲ့စစ်သားရင်နဲ့ဆက်တက်လာပြီးတော့အနောက်ဘက်ကနေညှက်ပြီးတော့ပြတ်တယ်။အခုခရီးနာခန္ဓာနာပါတော့အပြစ်ခက်တွေရများနေရခင်ဗျာ။လက်ရှိကျွန်တော်တို့ကိုတုန်တေးစေးရင်ရောက်လာတာပေါ့ဗျာ။ကျွန်တော်တို့ဒီစစ်တပ်တစ်ခုစစ်တပ်ကြီးအတင်းကနှစ်တန်းအင်အားဆိုလို့ရှိရင်တော့လူကြီး9ယောက်ထိရခင်ဗျာ။9ယောက်မှာ2ယောက်ကတော့ရှေ့နေရတယ်ခင်ဗျာ။ပြီးတော့ပြည်တာအကုန်ပြတ်တာ။အင်းတကားခွန်နိုင်လေအင်းတကားကိုပြစ်တယ်ဟိုတပုံကြိုင်ရင်လည်းတပုံလိုက်တာပြစ်တယ်သူကလည်းဒီအကုန်ပြစ်နေတာခင
်ဗျာဒါပြင်ဒီကနေ့မှာတာမွေကြောင်မြောင်းမှာလည်းဆန္ဒပြတပိတ်အကြောင်းကိုပြစ်ခတ်ချုပ်ခွဲဖမ်းဆီးတာတွေရှိခဲ့ပါတယ်ရန်ကုန်မြို့နယ်စုလေးနဲ့ရွှေကုန်းဖျားဝန်းကျင်မှာလည်းအင်းစည်းကားတွေနဲ့လည်းလည်းဆန္ဒပြတာတွေရှိခဲ့ပါတယ်ဒီမြို့မှာဆိုရင်လည်းကျောင်းသားလူငယ်တွေရဲ့ထိုင်တပိတ်ကိုလက်နက်ကင်တွေကကြီးစစ်သုံးပြီးတော့ပြစ်ခတ်ချုပ်ခွဲခဲ့လို့နှစ်ဦးတည်ဆုံးပြီးတော့6ယောက်ထပ်မင်းကြီးထိမှန်ခဲ့တယ်လို့မျက်မြင်တူဦးက VOA ကိုပြောပါတယ်ပြင်းထန်တဲ့အရာရှိထားပြီးလက်ကျနေတဲ့သူတူဦးကိုတော့လက်နက်ကင်တွေဘက်ကလူယူသွားတယ်လို့ဆိုပါတယ်။အလားတူပဲဒဝဲမျိုးကဝဲကျော်ပြည်သူတပိတ်စစ်ကြောင်းနဲ့ပြစ်ခတ်ဖြိုခွင်းခံခဲ့ရလို့ဝမ်းပိုက်ကြီးဖောက်ပြီးတော့ဝင်သွားသူတူဦးရှိပြီးတော့မေရီလန်ပုဂ္ဂလိကဆေးရုံကိုတင်ထားပါတယ်။အဲ့နောက်တော့ဆေးရုံကိုစစ်တပ်ကရောက်လာပြီးကြီးစစ်ထိမှန်ထားသူကိုဆေးကုသခွင့်မပေးဖို့ဖိအားပေးနေတယ်လို့ဒဝဲတပိတ်စစ်ကြောင်းမှပါဝင်သူကိုဆိုင်ကိုကိုထွန်းက VOA ကိုပြောပါတယ်။စစ်တပ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေနေတိုင်းဆက်ရှိနေပြီးတော့ဒီဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းမှုတွေကြောင့်နိုင်ငံတော်ကထိခိုက်တည်ဆုံမှုတွေမြင့်တက်နေပေမဲ့လည်းဆရာနာရှင်စတင်ရေးလှုပ်ရှားမှုတွေကတော့ဆက်ပြီးတော့အားကောင်းနေစေဖြစ်ပါရယ်ခင်ဗျာကျွန်တော်ရန်နိုင်ပါ